ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အနီးတဝိုက်ဆေးရည်အခြေအနေတွေကြောင့်နေဆက်ကိတ်အဝင်အထွက်တွေပိတ်သွားမှာကိုစိုးရိမ်နေကြပါတယ်။အခုအချိန်ထိတော့တရုတ်ဘက်ကနေဆက်ကိတ်ကိုဖွင့်ထားသလိုပဲမြန်မာဘက်ကလည်းနေဆက်ယာယီဖြတ်တန်းခွင့်လက်မှတ်တွေကိုထုတ်ပေးနေဆဲဖြစ်ပါတယ်။တရုတ်မြန်မာမူဆယ်နေဆက်ကိတ်အခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညုံဦးပြောပြထားပါတယ်ရှင်။
တရုတ်မြန်မာကုန်သွယ်လမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်လမ်းပိုင်းနေရာအများစုကိုတော်လိုင်းအင်အားစုတွေစုမိုးထားနိုင်ပြီးတော့တရုတ်နယ်စပ်မူဆယ်မြို့ကိုလည်းချင်းချောက်မှုတွေရှိနေပါတယ်။ဒါလို့အချိန်ဒီမှာနယ်စပ်ဂိတ်ပိတ်သွားမှကိုစိုးရိမ်နေလို့တရုတ်ဘက်မှလှုပ်လှုပ်ဖို့အတွက်မူဆယ်မြို့မှာစောင့်ဆိုင်နေသူတချို့က VOA ကို Facebook Messenger ကနေပြီးစာနဲ့ဖြေကြားပြောဆိုခဲ့ကြပါတယ်။မူဆယ်မြို့ကဒေသခံတချို့ကတော့မူဆယ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အချက်အချာဖြစ်လို့ပြည်ပခါတွေဖြစ်လာလိမ့်မယ်လို့မထင်ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းပြည်ပခချင်းနေပေါ်မူတည်ပြီးတော့တရုတ်နိုင်ငံဘက်ကနေဆက်ဂိတ်ပိတ်လိုက်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်။မူဆယ်ဒေသခံလုံငန်းရှင်တူကတော့တရုတ်မြန်မာကုန်စည်စီးဆင်းနိုင်တဲ့တရုတ်ဝင်နေဆက်ဂိတ်ကဒီတစ်ခုပဲကျန်တော့တယ်လို့ဆိုပါတယ်။ဟ
ိုမူဆယ်ကိုတိုက်တယ်ဆိုလို့ရှိရင်တရုတ်မြန်မာဆက်ဆံရေးအတွက်ကုန်စည်နော်ဒီင်တည်ရွေးတက်ပေါ့နော်ဒီနေရာလေးအားလုံးကဒီမူဆယ်တစ်ခုပဲကြည့်ရတာလေအဲ့ဒါတည်းပေါ့ဒီမူဆယ်ကိုသိမ့်မယ်ဆိုရင်လက်ခံပါလားလာရှုလို့တိုင်းစစ်ဌာနချုပ်ကတော့သိမ့်နိုင်တဲ့အင်အားတို့စစ်အင်အားရှိတယ်ဗျသိမ့်သွားပြီဗျမူဆယ်သိမ့်ရင်တော့ကြာပြီပေါ့သိမ့်တာမသိမ့်တဲ့အကြောင်းရင်းကဘာကြောင့်လဲဆိုတာလည်းဖြစ်ဖြစ်သွားတာပေါ့အခုတခါတုန်းကပြီးရင်ဟိုစာအုပ်ကြီးပြီးတယ်ဆိုတာနိုင်ငံတော်တည်ရွေးအစိုးရပဲလုပ်လို့ရတာလေဒီမူဆယ်ကိုမတိုက်ခတ်လို့ဆိုတော့သတိပေးတာမျိုးတွေတားမြစ်တာမျိုးတွေရှိလို့မသိလာလားပေါ့နော်ဒါဖြစ်လာရင်တော့ဖိတ်မှာပေါ့လေ
China Daily သတင်းမှာတော့နေဆက်တွေကနေပြီးတော့တရုတ်နိုင်ငံတဲကိုတရားမဝင်ဝင်ရောက်တဲ့နိုင်ငံသားသားရေအတွက်များလာလို့စောင့်ကြည့်စစ်ဆင်နေတယ်လို့တရုတ်မျိုးသားလူဝင်မှုကြီးကြပ်ရေးဌာန NIA ကိုကိုးကားပြီးတော့ဖော်ပြပါတယ်အခုနှစ်အစောပိုင်းကစပြီးတော့တရုတ်ယူနန်ပြည်နယ်ကိုတွားရောက်လှုပ်လှုပ်ကိုင်တဲ့မြန်မာရေတွက်ကတဖြည်းဖြည်းပြန်များလာပါတယ်။ဝင်ခွင့်ကတ်ရဖို့အတွက်နေဆက်မှာစောင့်ဆိုင်နေသူတွေကလည်းမူဆယ်မြို့ပေါ်နေစဉ်ဆူသလိုအများပြားရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။အများစုကတော့အထည်ချုပ်ဈေးဆိုင်ဆောက်လုပ်ရေးနဲ့ဖုန်းပူပစ္စည်းထုတ်လုပ်တဲ့စေုံတွေမှာလှုပ်ကိုင်နေကြတာဖြစ်ပါတယ်ခင်ဗျာ။